ရုရှားနိုင်ငံကအင်ဂျင်နီလက်ခံကျင်းပမဲ့ကမ္ဘာလဘလုံးပြိုင်ပွဲစတင်မှု17ရက်ပဲလိုတော့ပြီးဒီနေ့ပြိုင်ပွဲဝင်ရတဲ့အသင်းအတော်များများဒီကြားထဲမှာခြေစမ်းပွဲတွေကစားနေကြပါတယ်။ဇွန်လ2ရက်စနေနေ့ကခြေစမ်းပွဲ5ပွဲကစားကြပြီးအုပ်စုကြီးကအင်္ဂလန်အသင်းနဲ့ကမ္ဘာဖလားပွဲမှာမပါတဲ့နိုင်ဂျီးရီးယားတို့လန်ဒန်မြို့တော်ကဝင်ပလီကွင်းမှာကန်တဲ့ပွဲမှာအင်္ဂလန်က2ဂိုးတကူနဲ့နိုင်ပါတယ်။လက်ရှိကမ္ဘာဖလားချန်ပီယံဖြစ်ပြီးဒီနေ့ကမ္ဘာဖလားပွဲမှာလည်းပိုဆွဲမယ်လို့ရေးသားနေတဲ့အထက်ကထိပ်တန်းအသင်းဖြစ်တဲ့ဂျာမနီကတော့ဩစတြေးလျအသင်းကိုဩစတြေးလျမြေမှာ2ဂိုးတကူနဲ့ရှုံးပါတယ်။ထိပ်တန်းအသင်းတွေကနောက်နှစ်ပင်းဖြစ်တဲ့အုပ်စုကြီးကဘယ်လ်ဂျီယံနဲ့အုပ်စုဘီကပေါ်တူဂီတို့ဘယ်လ်ဂျီယံမှာကန်တဲ့ပွဲမှာတော့ဂိုးမရှိသေးကြပါတယ်။အုပ်စု F ကဆွီဒင်နဲ့အုပ်စု C ကဒိန်းမတ်တို့ဆွီဒီမှာကန်တဲ့ခြေစမ်းပွဲမှာလည်းဂိုးမရှိသေးရဲထွက်ပါတယ်။ကမ္ဘာ့ဘောလုံးပြိုင်ပွဲဝင်ဝင်ရဖို့အရင်ကတခါမှခြေစစ်ပွဲမအောင်ဘူးပဲ။ဒီနေ့မှမှကမ္ဘာ့ဘောလုံးပြိုင်ပွဲဝင်ဝင်ရထားတဲ့အုပ်စုဒီကအိုင်စလန်နဲ့ဒီနေ့ခြေစစ်ပွဲမအောင်တဲ့နော်ဝေးတို့အိုင်စလန်မှာကန်တဲ့ခြေစမ်းပွဲမှာနော်ဝေးက3ဂိုးနှစ်ခုနဲ့နိုင်ပါတယ်။ဇွန်လတည်းတောက်ကြနေကတော့ဒီနှစ်ကမ္ဘာဖလားပွဲအတွက်ခြေစစ်ပွဲမအောင်နဲ့ဥရောပထိပ်တန်းအသင်းတစ်သင်းဖြစ်တဲ့အီတလီနဲ့ကမ္ဘာဖလားအုပ်စုစီကပြင်သစ်တို့ပြင်သစ်မြေမှာကန်တဲ့ခြေစမ်းပွဲမှာပြင်သစ်က3ဂိုးတကူနဲ့နိုင်ပါတယ်။အီတလီအသင်းက1958ခရဲကဆိုရင်နှစ်ပေါင်း60အတွင်းပထမဆုံးကြိမ်ကမ္ဘာဖလားဘောလုံးပွဲနဲ့လွှဲသွားတာပါ။